ရုရှားယူကရိန်းစစ်ပွဲအတွင်းသတင်းရယူနေတဲ့ American Fox သတင်းဌာနကကင်မရာသတင်းတောက်ပီရာဇာရှက်စကီဟာတိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်သေဆုံးသွားခဲ့ကြောင်းအင်ကာနေက Fox သတင်းဌာနကအတည်ပြုထုတ်ပြန်ပါတယ်။သူနဲ့အတူယူကရိန်းသတင်းတောက် Alexandra Koshino လည်းသေဆုံးသွားခဲ့ပါတယ်။ယူကရိန်းမှာစစ်မြေပြင်သတင်းရယူနေစဉ်မြို့တော်ကီယက်အနီးကဟိုရန်ကာအရပ်မှာသူတို့စီးနှင်းလာတဲ့ကားကိုမျိုးရဲ့အပြင်ဘက်ကနေပြစ်ခတ်တဲ့ကြည်စံတွေထိမှန်ခဲ့ပြီးဒဏ်ရာရရှိခဲ့ရာကနေသေဆုံးခဲ့တာဖြစ်ကြောင်းသူ့ရဲ့လုံဖို့ဂိုင်ဘက်တွေကပြောဆိုခဲ့ကြပါတယ်။ဇာရှက်စကီနဲ့အတူတာဝန်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနဆိုင်ရာ Fox သတင်းတောက် Benjamin Hawley ဒဏ်ရာရရှိခဲ့တဲ့အတွက်စေယုံတင်ကူတာထားရပါတယ်။သူတို့နှစ်ဦးစလုံးဟာအတွေ့အကြုံရှိတဲ့သတင်းတောက်တွေဖြစ်ပြီးလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ Afghan Iran နဲ့စီးရီးယားတွေမှာတာဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်။ဒေသုံသူရုပ်သံကင်မရာသတင်းတောက်ဇာရှက်စကီဟာအသက်55နှစ်ရှိပြီဖြစ်ပြီးသူ့ရဲ့စွမ်းဆောင်မှုအတွက် Fox သတင်းဌာနအပါအဝင်သတင်းတောက်တွေကဂုဏ်ပြုခဲ့ကြပါတယ်။